တခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေပေါ်ဖိနှိပ်တိုက်ခိုက်တာတွေဆက်ရှိနေပြီးဒါဟာရိုဟင်ဂျာတွေကိုမြန်မာနိုင်ငံတွေကနေမောင်းထုတ်ပြီးပြန်လာလို့ပါမရအောင်အသေးချာအစီအစဉ်စနစ်တကျနဲ့စီမံဆောင်ရွက်တာဖြစ်တယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကဒီကနေ့ပြောပါတယ်။တိုက်ခိုက်ခံရတဲ့ရိုဟင်ဂျာတွေကြားမှာသူတို့ကြုံတွေ့ခဲ့ရတဲ့အဖြစ်အဆိုတွေကြောင့်6လတုံလို့မှုတွေနဲ့စိုးရိမ်ကြောက်ရွံ့စိတ်တွေစူးစူးရွားရွားရှိနေတယ်လို့လည်းဆိုပါတယ်။အပြည့်စုံကိုတော့မက်ကင်ဂျူထွေးကစပီးပြောပြပါမယ်ရှင်
။ဒီကနေ့ဩဂတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးရဲကြီးစခန်းတွေတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းအိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံလေးကိုချက်ပြေးခင်းကြတဲ့ဝင်းစာဒုက္ခတွေငါးသိန်းကျော်ရှိနေပြီးဒီလူတွေနေရပြန်မလာရအောင်လုံခြုံရေးတပ်ဖွဲ့တွေကအစီအစဉ်တကျပေးချစီမံပြီးတော့လှုပ်ဆောင်ခဲ့ကြတာဖြစ်တယ်လို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကဒီနေ့ထုတ်ပြန်တဲ့အစီအစဉ်ကမှဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုချက်ပြေးလာခဲ့ကြတဲ့ဒုက္ခတွေ65ရောက်ရဲ့ပြောဆိုချက်တွေကိုကိုးကားပြီးတော့ဒီမှာလုံခြုံရေးတပ်ဖွဲ့တွေဟာဝင်းစာချင်းရွာတွေကောက်ပဲပြီးမှန်တွေနဲ့သူ့ရဲ့အတက်မွေးဝမ်းကြောင်းလုပ်ငန်းတွေကိုရည်ရွယ်ချက်ရှိရှိနဲ့ဖြစ်စီတိခဲ့ကြရဲဆိုရဲအချက်နဲ့အထောက်အထားတွေအခိုင်အမာရှိတယ်လို့ဒီနေ့အစင်စာစာထုတ်ပြန်ပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာယူကွင်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကတာဝန်ရှိသူတစ်ဦးဖြစ်တဲ့ Thomas Haneke ကပြောပါတယ
် The credible information we gathered indicates that the destruction of Rohingya villages in northern Rakhine state in the order
of the Rohingya ရှိတဲ့ခိုင်မာတဲ့အချက်လက်တွေကြတော့တခိုင်ပြည်နယ်မြောက်ပိုင်းမှာဩဂတ်စ25ရက်နေ့နောက်ပိုင်းကစပြီးတော့ရိုဟင်ဂျာကျေးရွာတွေဖျက်ဆီးခံရတဲ့လူခွင့်ချိုးဖောက်မှုအခြေအနေတွေဟာစနစ်တကျနဲ့အသေးချာကိုကြိုတင်ပြင်ဆင်ကျူးလွန်တဲ့လုပ်ရည်တွေဖြစ်ပါတယ
်။လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံရဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာအကြီးအကဲဂျိုတီဆန်ဟီရွာကလည်းနိုင်ငံတော်တိုင်တင်ကပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့အကြမ်းဖက်မှုတွေရပ်တန့်အောင်ဆောင်ရွက်ဖို့ဒီနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းသွားပါတယ်။ဖန်စီနေဆက်နှင်းပန်းခရရမယ့်အရင်ကြောက်ရွံ့ပြီးတော့ထွက်ပြေးခဲ့ကြတဲ့ဒုက္ခတွေနဲ့ပတ်သက်လို့အထူးစိုးရိမ်တယ်လို့သူကပြောပါတယ်။
Our ask from ask Aung San Suu Kyi is certainly immediately to stop the violence as you know.
No, San Suu Kyi is far down to that. The violence is very serious. Since the time of the shooting, the time of the October 9th, minute to minute, the year term, the pain and the suffering are still there. The pain is still there. ဒါကလူတွေအလုံးအရင်စက်ခွာထွက်ပြေးရတဲ့အခြေအနေတွေနဲ့အကျဉ်းဆက်မှုတွေဆက်ပြီးဖြစ်နေတယ်ဆိုတဲ့သဘောဆိုတာရှင်းပါတယ်
။ဒီမှာဆိုရတာတော့ရခိုင်ပြည်နယ်အတွင်းနဲ့မြန်ရှင်းလင်းမှုတွေကိုပြီးခဲ့တဲ့လကတည်းကအဆုံးတက်ခဲ့ပြီးဖြစ်တယ်လို့ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ရေးကိုလည်းဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့ပြောဆိုထားတာပါ။ထပ်ပြီးသွားကြတဲ့သူတွေအနေနဲ့မြန်မာနိုင်ငံသားဟုတ်ဒီဖြစ်စီမဟုတ်ဒီဖြစ်စီမြန်မာနိုင်ငံထဲမှာနေထိုင်ခဲ့ဆိုတဲ့အထောက်အထားအခိုင်အမာရှိတယ်ဆိုရင်ဒီလူတွေကိုစစ်စစ်လက်ခံသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AH Mahmoud Ali ကလည်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံလေးကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ဖို့ရင်းနဲ့ပတ်သက်လို့မြန်မာအစိုးရကအဓိကတိုင်တွင်ဖြေရှင်းရလိမ့်မယ်လို့ဆိုပြီးဒီနေ့ဒါကမျိုးတော်မှလုပ်တဲ့ရိုဟင်ဂျာရေးဆွေးနွေးပွဲတစ်ခုမှပြောဆိုတော့ပါတယ်။ဒီလိုဒုက္ခတွေနေရပြန်ပို့နိုင်ရေးစီစဉ်ဆောင်ရွက်တဲ့နေရာမှာ1992ခုနှစ်ကနိုင်ငံခြားသဘောတူညီချက်နဲ့အညီပြန်လည်လက်ခံသွားဖို့မြန်မာဆွေရဘက်ကပြောဆိုထားရမယ်ပတ်သက်ပြီးတော့လက်ရှိအခြေအနေဟာအရင်1992ခုနှစ်ကအခြေအနေနဲ့လုံးဝမတူတော့တာကြောင့်အရင်သဘောတူညီချက်အတိုင်းဆောင်ရွက်သွားဖို့ဆိုတာမဖြစ်နိုင်ဘူးလို့ဝန်ကြီး AH Mahmoud Ali ကပြောပါတယ်။ဒါကြောင့်လက်ရှိအခြေအနေနဲ့ကိုက်ညီတဲ့အစိုးရချက်တရက်ကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကကန့်လန့်ချပြီးတော့ဒီပေါ်မှာမြန်မာဆွေရဘက်ကတုံ့ပြန်ချက်ရဖို့စောင့်ဆိုင်နေတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားဥက္ကဋ္ဌကထုတ်ပြန်ပြောထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရိုဟင်ဂျာဒုက္ခသည်အချက်အသေးကိုညီညီကျန်ကျန်ကန့်ကွက်ဖြေရှင်းသွားနိုင်အောင်ကြိုးစားနေတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားဥက္ကဋ္ဌကပြောဆိုသွားပါတယ်ရှင်။